ရန်ကုန်တိုင်းအစိုးရဆောင်ရွက်နေတဲ့ YBS ရေလိုင်း YB 73C ရောင်းချရေးလုပ်ငန်းရန်ကုန်မြို့သစီမံကိန်းတွေနဲ့ပတ်သက်လို့ပြည်သူတွေကိုပွင့်လင်းမြင်သာစွာသတင်းထုတ်ပြန်ပေးဖို့နဲ့ဒီလုပ်ငန်းတွေနဲ့ပတ်သက်လို့အဂတိလိုက်စားမှုတွေရှိနေတယ်ဆိုပြီးတိုင်ကြားထားတာတွေကိုအဂတိလိုက်စားမှုတိုက်ဖျက်ရေးကော်မရှင်အနေနဲ့တမတ်ကြကြစစ်ဆေးပေးဖို့အမျိုးသားဒီမိုကရေစီအင်အားစုပါတီကမနေ့ကကြေညာချက်ထုတ်ပြန်တောင်းဆိုလိုက်ပါတယ်။ထိထိရဲရောက်အရေးယူပေးစေခြင်းနဲ့ဆန္ဒနဲ့အခုလိုကြေညာချက်ထုတ်ပြန်လိုက်တာလို့NDF ပါတီရဲ့ရန်ကုန်တိုင်းစီယုံရေးကော်မတီဥက္ကဋ္ဌဦးကျော်ထက်က RFA ကိုပြောပါရတယ်။လက်ရှိအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီအစိုးရဖြစ်လာပြီးနောက်မှာ YBS ရင်းလိုင်း YB 73စီဆိုင်နဲ့ရန်ကုန်မြို့သစ်စီမံကိန်းလုပ်ငန်းတွေကိုရန်ကုန်တိုင်းအစိုးရကဥဆောင်ပြီးလုပ်ဆောင်နေတာဖြစ်ပါတယ်။အဲဒီလုပ်ငန်းတွေကို NDF ပါတီကလူပုဂ္ဂိုလ်တွေအမိနဲ့တကွလေးလာစည်းရင်းပြုစုထားတဲ့အချက်အလက်တွေကိုစူးစီးထားမှုတွေအရရန်ကုန်တိုင်းအစိုးရနဲ့အာဂရီကော်မရှင်တို့ကပွင့်လင်းမြင်သာအောင်ဆောင်ရွက်ပေးစေချင်တာလို့ဥကျော်ထက်ကပြောပါရတယ်။အဲဒီလုပ်ငန်းတွေကရန်ကုန်တိုင်းတည်ယူပို့ဆောင်ရေးကြီးကြပ်ကိုကဲမှုကော်မတီ YRDA လက်အောက်က YBS ရင်းလိုင်းတွေရဲ့အရှုံးပေါ်နေမှုအခြေအနေတွေ YB 73 C ဆိုင်တွေဖွင့်ခွင့်ရဖို့မြေကွက်ချထားမှုတွေမှာလည်းတင်တာစီးမင်းစီးပကန်းတွေနဲ့ပွင့်လင်းမြင်သာမှုမရှိတာတွေရန်ကုန်မြို့သစ်စီမံကိန်းလုပ်ငန်းမှာဆိုရင်လည်းအလို့သမား2တန်းလောက်ခေါ်ယူရမှာ1တန်းလောက်ကတရုတ်ပြည်ကခေါ်ယူမယ်ဆိုတာမျိုးတွေကြောင့်ရန်ကုန်မြို့မှာတရုတ်မြို့ငယ်တစ်ခုပေါ်ပေါက်လာနိုင်မဲ့အခြေအနေတွေရှိနေတယ်လို့လည်းဥကျော်ထက်ကပြောပါတယ
်။ဒီ 1BS ဆိုလို့ရှိရင်လည်းဒီဘဏ်တွေမှာပတ်သက်ထွက်ပြောင်းတဲ့ကိစ္စတွေမှာလည်းနိုင်ငံတိုင်းအစိုးရမှာတာဝန်ကြီးကြီးယူထားတဲ့သူတွေရဲ့ဘဏ်အကောင့်တွေကိုထည့်တယ်ပြောတယ်။ 1BS ကရှုံးနေတယ်ပေါ့နော်။ပြည်သူလူထုကတကယ်တမ်းညံ့ကြက်ပြင်းပြင်းသိချာမသိဘူး။ 1B ရဲ့1 square fee ကို7000တသိန်းလောက်ပေါက်တဲ့နေတွေကို1 square fee ကို2000လောက်နဲ့ပေးပြစ်တာတွေဖြစ်တယ်။ဒီနာတီမစီကန်နေနဲ့ကျွန်တော်တို့ဒါပွင့်လင်းမြင်တော့တာမဟုတ်ဖဲနဲ့သူတို့နဲ့ပတ်သက်တဲ့ဒီကုမ္ပဏီတွေကိုခေါ်ပြီးပေးလိုက်တယ်ဆိုတာဒါထင်ရှားနေတဲ့ကိစ္စရပ်တွေပဲဖြစ်တယ်။ဒုတိယစီမံကိန်းမှာလည်းတကယ်တမ်းကျလို့ရင်ဒီခွဲဝေမှုပုံစံတွေကကျွန်တော်တို့ဒါဆိုတာတရုတ်နိုင်ငံရဲ့မြို့ငယ်တစ်ခုဖြစ်သွားနိုင်တယ်ပေါ့။အခုသိမ့်ဝင်လို့ပြောတဲ့ချိန်မှာလည်းဒါလုံသမား2000လောက်မှာ1000လောက်တရုတ်လုံသမားတွေလာမယ်လို့ပြောတယ်။ကျွန်တော်တို့ကဘာမှအစင်သိမ်းမရှိသေးဘူး။ပုံကြမ်းကနေစပြီးကျန်တဲ့အကုန်လုံးကိုလိုအပ်တဲ့အစိပ်ပိုင်းကျိုးတွေဖန်တီးထားတဲ့အစင်မရှိသေးဘဲနဲ့တရုတ်ကိုဝင်ဝင်ကြည့်မယ်ဆိုလို့ရင်သူတို့စိတ်ကြိုက်မြို့ငယ်တစ်ခုအနေနဲ့ဒါဖြစ်ပေါ်လာပြီးတော့
ယုံရှင်းတဲ့ပုံစံမှာတွေ့ရတယ်။ YBS လုပ်ငန်းနဲ့ပတ်သက်လို့ပွင့်လင်းမြင်သာမှုရှိဖို့ပြီးခဲ့တဲ့ရန်ကုန်တိုင်းနှုတ်တော်အစည်းအဝေးမှာတင်ပြခဲ့ပေမဲ့လာရောက်ဖြေကြားတာတော့မရှိသေးဘူးလို့တိုင်းဒေသကြီးလွှတ်တော်ကိုယ်စားလှယ်ဦးကျော်စရာကပြောပါတယ်
ကျွန်တော်စီးရင်သေးကြုံစင်ကနဲ့ပတ်သက်လို့ဘယ်ပြည့်စင်ပတ်သက်လို့လဲကျွန်တော်တို့ဆင်းနေတဲ့မိန်းကုံးတွေကိုအစိုးရကလာမဖြေတဲ့အတွက်ကျွန်တော်ပြီးခဲ့တဲ့အထမပုံမှာရောင်းလိုက်တဲ့လွတ်တော်စီဝေးမှလည်းပဲကျွန်တော်ပါဝင်တချို့လည်းတင်ရတယ်ဒါလေးကိုလည်းတစ်ခုမှလာမဖြေဘူးကျွန်တော်ဆိုရင်ညာသေးရတဲ့ပတ်သက်တာတို့အဲကဝိုင်းပြည့်စင်ပတ်သက်တာတွေကျွန်တော်ကပါတာပေါ့နော်ရောင်းလိုက်တဲ့လွတ်တော်ကျွန်တော်စီမံကိန်းကုမ္ပဏီကလည်းဝိုင်းပြည့်ရဲ့လှုပ်ရှားမှုတွေကိုတေးသေးစောင့်ကြည့်ရကြည့်နေတယ်ပြောရင်တော့ဆိုင်၃၀၀ရောက်စောက်ပြီးသွားပြီပေါ့နောက်လဲအပြီးတော့ဆောက်ဖို့လာလာလေးရှင်းတွေ့နေရတော့ပေါ့နော်တချို့သောလုပ်ငန်းရှင်များကလည်းပဲတိုက်နေစွာခွဲရဒီပတ်သက်နေတော့ကုမ္ပဏီရုံးမှသူကပတ်သက်နေတာကိုပတ်သက်နေတော့အဲ့ဒါလေးသူစုံစမ်းပြီးတော့ကျွန်တော်စီမံကိန်းကုမ္ပဏီကိုစာလေးတွေပို့တာအကြောင်းကြားကိုပေါ့တိုင်ဆိုင်တာဝန်ထုတ်လေးပို့တာလေးရှိတယ
်2018ခုနှစ်အတွင်းအာဂရီလိုက်စားမှုကော်မရှင်ကတက်သေးခိုင်လုံပြီးအရေးယူခဲ့သူ46ဦးရှိခဲ့တယ်လို့ကော်မရှင်ဥက္ကဋ္ဌဦးအောင်ကြီးကပြီးခဲ့တဲ့ရက်ပိုင်းကပြောကြားထားတာရှိပါတယ်ရန်ကုန်တိုင်းတွင်အစိုးရဖွဲ့နယ်ပတ်သက်လို့အဂတိလိုက်စားမှုရှိတယ်ဆိုတဲ့တိုင်ကြားချက်တွေကိုကော်မရှင်ဘက်ကစစ်ဆေးအရေးယူပေးဖို့ကိုလည်း NDF ပါတီကတိုက်တွန်းထားပါတယ်။အဂတိလိုက်စားမှုကော်မရှင်ပြောရေးဆိုခွင့်ရှိသူဦးကျော်စိုးကို RFA ကဖုန်းနဲ့ဆက်သွယ်ခဲ့ပေမဲ့လည်းလက်ခံဖြေကြားခြင်းတော့မရှိခဲ့ပါဘူး။ NDF ပါတီရဲ့အခုလိုဆွဆွဲထားတဲ့တင်ကြားချက်ပေါ်ရန်ကုန်တိုင်းဒေသကြီးလျှက်စစ်ဆက်မှုလက်မှုနဲ့လက်မှတ်ဆက်သွယ်ရေးဝန်ကြီးဒေါ်နီနာကျော်ကို RFA ကဆက်သွယ်မေးမြန်းရမှာလဲသူ့အနေနဲ့ဖုန်းနဲ့အင်တာဗျူးတွေမဖြေဆိုဘူးလို့ညင်းဆိုခဲ့ပါတယ်။ဒါကတော့ NDF ပါတီရဲ့ကြေညာချက်နဲ့ပတ်သက်ပြီးနားဆင်ကြရတာဖြစ်ပါတယ်ခင်ဗျာကျွန်တော်ကျော်သူပါ